အမေရိကန်ပြည်သူ့မှာဆက်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သမ္မတရီနျူကလ িয়ার လက်နက်တွေကိုအသုံးပြုပိုင်ခွင့်အထူးသဖြင့်ကတော့မြောက်ကိုရီးယားပေါ်သမ္မတဒေါ်နယ်ထရန့်လက်ဦးမှုယူပြီးနျူကလ িয়ার နဲ့တိုက်ခိုက်မယ့်အရေးလွှတ်တော်မှာပြန်လည်သုံးသပ်နေပါတယ်။ထို့လို့တော့နိုင်ငံရေးဆက်ဆံရေးကော်မတီရှေ့မှောက်မနေ့ကထွက်ဆိုတဲ့အမေရိကန်အစိုးရစစ်ပတ်ဆိုင်ရာအရာရှိတွေကတော့သမ္မတထရန့်နဲ့အရင်သမ္မတရီဆက်ဆက်လက်ထက်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်တိုက်ခိုက်ဖို့အကျွမ်းမဲ့အာဏာရှိပေမဲ့လက်ဦးမှုရယူတိုက်ခိုက်ဖို့တော့အခွင့်အာဏာမရှိကြောင်းပြောဆိုခဲ့ကြတာပါ။စစ်တပ်အနေနဲ့ဥပဒေနဲ့မညီတဲ့အမိန့်မျိုးတွေကိုပေးလာမယ်ဆိုရင်လည်းငင်းဆိုင်ပိုင်ခွင့်ရှိတဲ့အကြောင်းတမူအောင်တူဖြစ်တဲ့အငိမ့်စားပို့ချုပ်ကြီးရောဘတ်ခါလာကဖတ်ဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်ခံရတဲ့အခါမျိုးမှာနျူကလ িয়ার လက်နက်နဲ့ချက်ချင်းတုံ့ပြန်တိုက်ခိုက်ဖို့သမ္မတတွေမှာအခွင့်အာဏာရှိပေမဲ့မြောက်ကိုရီးယားနဲ့တခြားနိုင်ငံတစ်ခုကိုလက်ဦးမှုရယူတိုက်ခိုက်တာမျိုးကိုတော့နျူကလ িয়ার လက်နက်ဆိုင်ရာစီရင်သမတ်ချက်တွေကခွင့်ပြုမထားကြောင်းလည်းဖတ်ဆိုသွားကြပါတယ်။